ဒီနေ့ဧပြီလ10ရက်နေ့ဟာဆိုရင်မြန်မာနိုင်ငံတွင်ကပြည်내တိုင်းတချို့မှာကြားချက်ရွေးကောက်ပွဲကျင်းပတဲ့နေ့ဖြစ်ပါတယ်။လက်လက်နေတဲ့လွှတ်တော်ကိုယ်စားလှယ်နေရာတွေအတွက်ကြားချက်ရွေးကောက်ပွဲကျင်းပတဲ့မင်းစနာနယ်တွေရဲ့ရန်ကုန်တိုင်းအတွင်းအကျိမ်းနယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မင်းစနာနယ်၃ခုကိုကျမတို့ VOA ရန်ကုန်ရုံးကဝိုင်းတော်သားရဲ့နေရာခွဲပြီးတော့ကိုယ်တိုင်သွားရောက်ပြီးတော့ကြီးကြီးလေးလာတွေ့ဆုံမေးမြန်းတာတွေလုပ်ခဲ့ပါတယ်။အဲ့ဒီကအမျိုးသားလွှတ်တော်အတွက်ရန်ကုန်တိုင်းအတွင်းတစ်ခုသေးသောလွတ်လပ်မင်းစနာနယ်ဖြစ်တဲ့အမျိုးသားလွှတ်တော်မင်းစနာနယ်အမှတ်6မြို့နယ်9မြို့နယ်တွေကကြီးမြင့်တဲ့မြို့နယ်ဘက်ကိုသွားခဲ့တဲ့မင်းမြင့်ခိုင်ကတွေ့ပြီးမေးမြန်းခဲ့သမျှအရင်ဆုံးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်။ကြီးမြင့်နိုင်မျိုးနယ်တွေကမျက်မမြင်ကြောင်းမှဖွင့်ထားတဲ့မေးရုံကို VOA ကရောက်သွားချိန်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးစကော့မာစီရဲ့လာရောက်လည်လာတာတွေ့ရပါတယ်။တန်အမတ်ကြီးစကော့မာစီရဲ့ကဒီကြားချက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပြုပြောကြားသွားပါတယ်။
Well, you know, I think the people of Myanmar.
ဒီကောဝဲဟာရည်သွင်းတဲ့ပတ်သက်လို့စိတ်ကျဉ်းနှံမှုရှိစရာကောင်းသလားဆိုတာကိုမြန်မာလူထုကပဲဆုံးဖြတ်ပေးပါလိမ့်မယ်။ဒီကောဝဲလွတ်လပ်ပြီးတော့တရားနာတာဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေလည်းအများကြီးစူးစမ်းထားတယ်ဆိုတာကျွန်တော်သိပါတယ်။ပြီးခဲ့တဲ့2015ယူကော့ပွဲအပေါ်မှာတော့ကျွန်တော်တို့သဘောကျခဲ့ပါတယ်။တကယ်တော့ယူကော့ပွဲတရားမျှတမှုရှိမရှိဆိုတာကိုမဲဆန္ဒရှင်ပြည်သူတွေကပဲအဆုံးဖြတ်ပေးမှာပါ
။အမျိုးသားလွတ်တော်အမတ်6မဲဆန္ဒနယ်မှာမြို့နယ်ခုနှစ်ခုပါဝင်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းမိသားစုဝင်တွေအများစုနေထိုင်တဲ့စိတ်ကမ်းမြို့နယ်တွေမှာတော့မဲလာပေးသူပိုစိတ်တာတွေ့ခဲ့ရပါတယ်။ဒီမြန်မာမျိုးနယ်တွေကမျက်မမြင်ကြောင်းမှဖွင့်ထားတဲ့မဲယုံမှာတော့မတန်ဆွမ်းသူ40လောက်ကိုရိုင်းကိုကြမဲလာထဲကြတာထူးထူးခြားခြားတွေ့ရတာပါမတန်ဆွမ်းသူတွေကိုရိုင်းကိုကြလျှို့ဝှက်မဲပေးနိုင်ဖို့အစီအမံတွေအနေနဲ့မတန်ဆွမ်းသူတွေမဲယုံနဲ့အဆင်ပြေပြေသွားလာနိုင်ဖို့အပြင်မဲပြားပုံစံတွေကိုလည်းပြီးခဲ့တဲ့ရွေးကောက်ပွဲတော့ငါထက်ပိုပြီးတည်တည်တတ်တတ်လှုပ်ထားတာမြင်ခဲ့ရပါတယ်ဒီမဲယုံမှာမဲလာထဲတဲ့ဦးအောင်လွင်ကတော့သူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
ဒီတော့ဆက်ကောကျွန်တော်လဲလာပြရတဲ့အချိန်မှာဒီမဲယုံမှာသင်ခဲ့တဲ့ပုံစံကကျွန်တော်တို့လွတ်လပ်စွာမဲပေးခွင့်ကိုပို့ပြီးတော့ပြည်ပြည်နယ်လို့ကျွန်တော်ယူဆပါတယ်ဒီကျွန်တော်တို့ကကျွန်တော်တို့မဲပေးတဲ့ဥစ္စာကိုအဲဘယ်သူမှမသိရတဲ့ပြည်ဝက်ဆန္ဒမဲ့တည်ပြီးဒီပြည်နယ်ကျွန်တော်မဲပေးခဲ့ရတယ်ပေါ့နော်2015မှာတော့လည်းကျွန်တော်တို့အဲ့လိုပဲမဲပေးခဲ့ရတယ်ဒါပေမဲ့2015မှာလွတ်လပ်မဲပေးခဲ့ခဲ့ရတဲ့ပုံစံဒီကျွန်တော်တို့တို့စီရင်ထားတဲ့ဒီ green template ကြားကတော့လည်းနည်းနည်းရောဟို quality အဖြစ်နဲ့သိတော့မကောင်းဘူးဒါပေမဲ့ကျွန်တော်လွတ်လပ်ပါတယ်အဲ့လိုမဲပေးခဲ့ရလို့ခုလည်းပို့ပြီးတော့တော်ဒီနေ့ပြခဲ့တဲ့ green template ကတမတမပေါင်းပုံနဲ့ဟို standard ရှိတဲ့ template ကြားနဲ့မဲပေးခဲ့ရတယ်
ဒီကြားပြည့်ရွေးကောက်ပွဲမှာမတန်ဆွမ်းသူတွေလျှို့ဝှက်မဲထင်နိုင်အောင်မြို့နယ်၅ခုမှာစီစဉ်ပေးထားပြီးမတန်ဆွမ်းသူမဲဆန္ဒရှင်စုစုပေါင်း192ဦးရှိပါတယ်။နောက်ပိုင်းမှာမတန်ဆွမ်းသူတွေကိုယ်တိုင်ကိုယ်ကျမဲပေးနိုင်တဲ့မဲယုံတွေများလာဖို့လိုသလိုမတန်ဆွမ်းသူတွေအစဉ်ပြေပြေမဲပေးနိုင်ဖို့အစိုးရရောရွေးကောက်ပွဲကော်မရှင်ကပါအခြေအနေကောင်းတွေကိုတိုးချဲ့ဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မီလီကကိုနေလင်းစုကပြောပါတယ်။
နာမည်နဲ့ကျွန်တော်တို့ချင်းပြည်နယ်ထန်တလန်မြို့နယ်ပါတယ်။နောက်သခိုင်းတိုင်းဒေသကြီးမုံရွာ၊ရန်ကုန်မှာဆိုရင်ကျွန်တော်ကော်မူးမြို့နယ်၊လိုင်တာရမြို့နယ်နဲ့ဒီကြီးနေတဲ့မြို့နယ်ပေါ့နော်။သို့တော့ကျွန်တော်တို့ဇလန်းမိတဲ့မတန်ဆွမ်းတဲ့လူတွေတော်တော်များများကျန်ပါသေးတယ်။တနင်္ဂနွေလုံးမှာဆိုရင်တော့ဒါတကောင်စီရ23သိန်းကျော်ရှိတာပေါ့မတန်ဆွမ်းတဲ့ကြောင့်လေ။ဟိုအသက်ဆုံးရှင်နေချက်ပြောပါဆိုရင်တော့ကျွန်တော်ခံမှန်းကြီး15သိန်းလောက်ရှိလိမ့်မယ်။ဆိုတော့တနင်္ဂနွေလုံးမှာလေ။ဆိုတော့တို့ရဲ့အခြေအနေကတော့ကျွန်တော်ထပ်ပြောပြလာဖို့အများကြီးပေါ့။တို့လည်းတို့နီးတို့ဟန်နေတော့တို့ဒေသမှာမဲပေးခွင့်ရကြပါလေ။ဒါပေမဲ့ပို့ပြီးတော့ကောင်းတဲ့အချိန်မှန်းလေးအခြေအနေဖြစ်ပေါ်ထပ်ကျိုးစားအောင်ပေါ့နော်
။2014ခုနှစ်တကောင်စင်းတွေရမြန်မာနိုင်ငံမှာမတန်ဆွမ်းသူဦးရေ၂တန်းကျော်ရှိပြီးရွေးကောက်ပွဲမှာမဲပေးနိုင်သူ၁တန်းခွဲကျော်ရှိပါတယ်။ဒါကတော့ကြီးမြင့်နိုင်မျိုးနယ်တွင်မတန်ဆွမ်းသူတွေအတွက်စီစဉ်ပေးထားတဲ့မဲယုံအခြေအနေပါ။တခါလိုင်းတရားမဲဆန္ဒနယ်ဘက်ကိုကျမတို့ရဲ့ဝိုင်းတော်သားကိုထက်အောင်တွားရောက်ခဲ့တယ်ဆိုတော့အဲ့ဒီပါအခြေအနေတွေကိုဆက်ပြောပြပါဦးမယ်ရှင်။
ဟုတ်ကဲ့ပါဝိုင်းတော်သူမမင်းမြင့်ခိုင်ရေကိုစလေရီကြာအချိန်နဲ့ရှင်ပြန်ရမယ်လို့ခံမှန်းထားတဲ့မဲဆန္ဒနယ်ရွေတဲ့ရန်ကုန်တိုင်းအတွင်းကလှိုင်းတရားမဲဆန္ဒနယ်လေတစ်ခုအပါဝင်မှာဒီမဲဆန္ဒနယ်ဟာအခုစီးပွားရေးနဲ့ကုသိုင်းရဝန်ကြီးရှိဖြစ်နေတဲ့ဒေါက်တာတန်းမြင့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ပြီးအနိုင်ရခဲ့တဲ့နေရာလည်းဖြစ်ပါတယ်ဒီကနေ့ကြားချက်ရွေးကောက်ပွဲမှာလည်းဒေါက်တာတန်းမြင့်ကိုရိုင်းလှိုင်းတရားမဲဆန္ဒနယ်မှာမင်းလာပေးပါတယ်မဲပေးရတဲ့အပေါ်သူ့ရဲ့ခန်းစားချက်ကိုတော့ဒေါက်တာတန်းမြင့်ကအခုလိုပြောပြပါတယ
်အော် very exciting ပေါ့ကွာမဆိုးဆန္ဒပေါ့မဲပေးတယ်ဆိုတော့အပြိုင်ဆိုင်ဆိုတော့အဲမဲဆန္ဒရှင်ပေးမဲ့ဒီကြောင်ရတော့စိတ်လှုပ်ရှားတာပေါ့စိတ်လှုပ်ရှားတာပေါ့ဒါဟု
တ်ကဲ့
အခုကစိတ်လှုပ်ရှားတော့ဝန်သားအားရနေတာကြာရကိုကြာရပြီးဆိုစိတ်လှုပ်ရှားမှုရှိတာပေါ့
အခြေခံလူတန်းစားအများစုနေထိုင်တဲ့ဆိုင်းတရားမြို့နယ်အတွင်းမှာမဲဆန္ဒရှင်တွေရဲ့သဘောထားကွဲလဲနိုင်ပြီးမဲတွေကွဲသွားနိုင်ဖွယ်ရှိတယ်လို့ရွေးကောက်ပွဲမတိုင်ခင်ကတုံ့တက်ပြောဆိုမှုတွေလည်းရှိထားပါတယ်မဲဆန္ဒရှင်တို့ဖြစ်တဲ့မက်ပြချိုးစင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရစေ
။ဟောမေပေးရတဲ့တိတ်တုံတွေကတော့ကောင်းတာပေါ့။ဒါပေမဲ့အရင်လုံကလို့လူများအတွက်ကျတော့အားနေတာပေါ့နော်
။ဟုတ်ကဲ့။ဘာကြောင့်လူနေလို့ထင်နေလဲ။
အော်လူရစိတ်စိတ်ဝင်စားတာလားဘယ်လိုလဲတော့မသိဘူးနော်အရင်တော့ဆိုတော့အားရပါရမဲသေးကြတယ်ဟိုခုနင်းတော့ဆိုလို့ရှိရင်ကတော့အားရတယ်အဲ့ဒီတော့မသိရအခုကျတော့စိတ်ပြီးရောပြီးမလားဘူးနော်ဒါမင်းလည်းကိုကတော့ကိုယ့်ရဲ့ဟိုနေမော့စန္နာအတိုင်းကိုဖြစ်ခြင်းနဲ့လောက်ရအတိုင်းတော့လည်းလောက်ပါလေဟုတ
် VOE ကရောက်ခဲ့တဲ့များလိုင်းတရားမြို့နယ်တွင်နေုံနေမှာလူလက်ပိုင်းနဲ့လူကြီးပိုင်းအများစုမဲလာပေးကြတာတွေ့ရပါတယ်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာမဲပေးသူအစီအတွက်အများပြားရှိခဲ့တာပါဒီကြားရဲ့ရွေးကောက်ပွဲကတော့လူစိတ်ဝင်စားမှုနေတယ်ဆိုတဲ့သတင်းတွေအစောပိုင်းကတည်းကထွက်ပေါ်ထားတာပါဒီအပေါ်မှာမဲဆန္ဒရှင်တူဖြစ်တဲ့ဦးမြတ်ကျော်ရဲ့အမြင်က
မဲဆန္ဒလက်လက်တာလည်းတဲတော့လူကလည်းကျဲသွားတော့ဘောတော့အများကြီးပေါ့ကျန်းရောပြည်နေရောပါအောင်ညာရောအခြေခံရောဆိုတော့အဲကြောင့်များရဲ့ထင်ပါတယ်
ဆိုင်တရာမဲဆန္ဒနယ်မှာလက်လက်ပြည်သူ့တော်ကိုယ်စားလှယ်တနီယာစာအတွက်နိုင်ငံရေးပါတီ6ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း10ယောက်ဝင်ရောက်ရှင်းပယ်ပါတယ်။လိုင်တရာမြို့နယ်တွင်းကမဲယုံတွေကိုဩစတြေးလျတန်ယုံ၊နော်ဝေးတန်ယုံ၊စားရဲမြန်မာနိုင်ငံအခြေစိုက်နိုင်ငံသားတန်ယုံတွေကတာဝန်ရှိသူတွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာရွေးကောက်ပွဲစတင်လေ့လာရေးအဖွဲ့တွေလက်လည်လေ့လာကြည့်ရှုကြတာတွေ့ခဲ့ရပါတယ်။ဒါကတော့ကျွန်တော်ရောက်ခဲ့တဲ့ဆိုင်တရာမဲဆန္ဒနယ်ဘက်ကအခြေအနေပါကွန်ဘုံမဲဆန္ဒဘက်ကအခြေအနေကိုတော့ကိုကျော်ကျော်သိရင်ဆက်ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါကိုထက်အောင်ဟေးဒီကွန်ဘုံမဲဆန္ဒနယ်ကတော့အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေတဲ့ဒေါက်ဆန်းစုကြည်ကို2012ဂျာဂျာရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်ပြီးစပြီးရွေးကောက်တင်ရောက်ခဲ့တယ်လို့2015ဂျူလိုရွေးကောက်ပွဲမှာလည်းထပ်ပြီးရွေးကောက်တင်ရောက်ခဲ့တဲ့မဲဆန္ဒနယ်ဖြစ်ကြကြောင်း NLD ပါတီအတွက်အဖြစ်မနေအနိုင်ရဖို့လိုတဲ့မဲဆန္ဒနယ်တစ်ခုလို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးဒီမဲဆန္ဒနယ်မှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအားလုံးကော်မရှင်တာဝန်အသီးသီးကိုထမ်းဆောင်ခဲ့ပြီးလက်ရှိမှာမြို့နယ်ကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဦးအောင်မြတ်ကသူတာဝန်ယူထားတဲ့မဲဆန္ဒနယ်မှာစုံတွေ့ရတဲ့အခြေအနေတွေကို VOA ကိုအခုလိုရှင်းပြပါတယ
်။ဆက်ကစီရတော့ကျွန်တော်အသေးမောလေးသွားအဲ့ဒါလေးရောနည်းနည်းပေါ့။ဒါပြီးတစ်ခုနဲ့တစ်ခုအစီအမပြတာလေးတွေနောက်ပြီးကျွန်တော်တို့ခုနကရုပ်ကပနဲ့ပတ်သက်လုပ်ငန်းလေးပတ်သက်လို့ပေါ့လေ။အဲ့ဒါလေးတွေသူတို့နဲ့တခါကျပါတီနဲ့ကျွန်တော်ရှင်းရတာပေါ့။အဲ့ဒါလေးကျွန်တော်တို့ကလည်းကျွန်တော်ရုပ်ကလေးပြောတဲ့ခါကျတော့အစီအမပြတော့မရှိပါဘူး။အစီအမပြတာကျွန်တော်ဆက်ခဲ့ပေါ်ရင်ကျွန်တော်ရှင်းလိုက်ရင်ကျစ်ဒီရခဲ့ရမှုတကကြအားလုံးရှင်းပြပါရစေ။အခုတစ်ခုလည်းကျွန်တော်ဘာမှအခက်အခဲတော့မရှိပါဘူး။သူရဲ့လက်တရားကျွန်တော်အတွေ့အကြုံဆိုဘယ်ဟာတွေကပြင်းပြစ်တာများလဲ။အဲ့မဖြစ်အောင်ကျွန်တော်အဲ့ဒါကိုအတက်အကျကျွန်တော်ဆောင်စားလုပ်ကျွန်တော်အကိုဖတ်တာမသိဘူး
။ VOA ကလည်းတော့ရောက်ခဲ့တဲ့ကွန်မှုမဲဆန္ဒနယ်အတွင်းမဲယုံတွေမှာမဲလာပေးသူလူကြီးလူလက်လူငယ်စတဲ့အရွယ်အသီးသီးလူဒန်းစားအလွာအသီးသီးကမဲဆန္ဒရှင်တွေကိုတွေ့ခဲ့ရပါတယ်။တက်ကြီးရွယ်ဦးတွေမဲလာပေးကြတာကိုလည်းအတော်လေးတွေ့ခဲ့ရပါတယ်။လူအများအပြားတစ်ချိန်တည်းမဲပေးနေတာမျိုးမတွေ့ရသလိုလူပြတ်သွားတဲ့အချိန်မျိုးကိုလည်းမတွေ့ကြရပါဘူး။ပြောရရင်တော့မဲလာပေးသူအစီအတွက်မနေဘူးလို့ပဲဆိုရမှာပါ။ဒီအထဲမှာအပါဝင်ဖြစ်တဲ့မဲဆန္ဒရှင်မျိုးသမီးတူကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေကနေအခုဒီချိန်ထိမပြတ်မကွက်မဲပေးခဲ့သူပါ။သူဘာကြောင့်မဲပေးတယ်လဲဆိုတော့အခုလို့ပြောပြပါရစေ
။ဘယ်လိုလဲဆိုတော့ပြောင်းလဲဖို့ပေါ့နော်။ပြောင်းလဲဖို့တစ်ချက်နဲ့တစ်ချက်ကသူကဘယ်လိုတိုးတက်အောင်ဘယ်လိုပြုပြင်နိုင်လဲဆိုတာကိုယုံကြည်အားကိုးပြီးတော့ထည့်ခဲ့ရပါဘူး
။ဆိုတော့အခုကဒီလက်ရှိ NLD ပါတီပေါ့နော်တောင်ဆန်းစစ်တီဦးဆောင်တဲ့အစိုးရကအုပ်ချုပ်တာတနည်းရှိသွားပြီ။ဒီတနည်းအတွင်းမှာတချို့တွေကဘဝင်မကြတာတွေရှိတယ်။ဖြစ်စင်တာတွေဖြစ်သေးဘူးဆိုတော့စိတ်သဘောမကျတဲ့အတန်မျိုးတွေကြားတာရှိတယ်။မအနေနဲ့ကရောဒီတနည်းအတွင်းမှာရှိခဲ့တဲ့တောင်ဆန်းစစ်တီနဲ့ NLD ပါတီရဲ့လုပ်ခဲ့တဲ့ဟာတွေကအမအတွက်ကျေနပ်ရသလားအမအတွက်ပျော်စရာကောင်းလား။
ပျော်စရာကောင်းပါလေ။ဘာလို့ပျော်စရာကောင်းလဲဆိုတော့အခုမှစားလျှောက်မဲ့လမ်းလျှောက်ကားသာကလေးပုံစံလိုပဲပေါ့နော်။အခုမှစမ်းလျှောက်တဲ့ကားလမ်းမှာကျွန်တော်တို့စောင့်ကြည့်ရအောင်ပဲရှိတယ်။နောက်ပိုင်းကျမှအဖြေဆိုတာตัวนั้นดูเลเวลตีละมาป่ะเนาะอู้เฉยมาတော့ဘယ်သူ့ကိုမှပြောလို့တော့မရသေးဘူးပေါ့ဒါပေမဲ့တိုးတက်မှုကတော့ရှိလို့ရှိတာပါလေ
UA ကရောက်ခဲ့တဲ့မဲယုံတွေတချို့မဲယုံတွေမှာဥရောပသမဂ္ဂ EU အပါအဝင်နိုင်ငံတကာကလိလာသူတချို့အလက်လက်လိလာနေတာကိုတွေ့ခဲ့ရပါတယ်အခုဂျာပြတ်ရေကောက်ပွဲမှာလိလက်မဲဆန္ဒနယ်စုစုပေါင်း16နေရာရှိပြီးပြည်သူ့လူတော်9နေရာမြို့သားလူတော်3နေရာပြည်နယ်နဲ့တိုင်းဒေသကြီးလူတော်အသီးသီး9နေရာအတွက်နိုင်ငံရေးပါတီ24ခုနဲ့တတိပုဂ္ဂလ63ဦးဝင်ရောက်ရှင်ကြံကြတာပါဒီရုပ်ောက်ပွဲဇာတ်လတ်ဟာလွတ်တော်တွင်ကိုယ်စားလှယ်အရေးအတွက်အထူးစားကိုပြောင်းသွားစေနိုင်လောက်တဲ့အခြေအနေတိရှိမှာမဟုတ်ပေမဲ့လည်းလက်ရှိအာဏာရ NLD ပါတီအပေါ်လူထောက်ခံမှုစစ်တမ်းအဖြစ်မြင်နိုင်တယ်လို့ပြောဆိုသုံးသပ်တာလေးရှိထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန်းရှင်အခုကြားခဲ့ကြရတာတော့ရန်ကုန်တိုင်းကမဲဆန္ဒနယ်3ခုကိုကိုယ်တိုင်သွားခဲ့ကြတဲ့ VOA မြန်မာပိုင်းသတင်းတော်တွေသတင်းပေးပို့ထားကြတာပါ